မြောက်ကိုရီးယားကိုသွားဖို့ရှိနေတဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကိုသူ့ရဲ့ရန်လိုတဲ့ယူကရိန်းကျူးကျော်စစ်တွေအားပေးထောက်ခံလောက်ဆင်တင်ပေးတာမျိုးမလုပ်ဖို့သမ္မတဘိုင်ဒန်အစိုးရအဖွဲ့ကဒီသတင်းပတ်တည်းမှာပဲတတိပေးလိုက်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကသူ့ရဲ့စက်တင်ဘာရုရှားခီးစဉ်အတွင်းသမ္မတပူတင်ကိုဖိတ်ကြားခဲ့တဲ့အတွက်အခုသမ္မတပူတင်ဟာမြောက်ကိုရီးယားကိုသွားဖို့ပြင်နေပြီလို့ရုရှားနိုင်ငံခြားရေးဌာနပြောကြားချက်ကိုအစိုးရရဲ့ TASS သတင်းမှာနေလ30ကဖော်ပြပါတယ်။ဒုတိယနိုင်ငံခြားရေးဝန်ကြီးအန်ဒရီရူဒန်ကိုရဲ့ပြောကြားချက်ကိုကိုးကားပြီးသမ္မတပူတင်ဟာမြောက်ကိုရီးယားအပြင်ဗီယက်နမ်ကိုပါသွားဖို့ပြင်ဆင်နေပြီလို့လည်းဖော်ပြထားတာပါ။သမ္မတပူတင်မြောက်ကိုရီးယားကိုဘယ်နေ့သွားမယ်ဆိုသိရအောင်တောင်ကိုရီးယားမှာရှိတဲ့ရုရှားတန်ရုံကို VOA ကမေးမြန်းခဲ့ပေမဲ့ပြန်လည်းမဖြေကြပါဘူး။ရုရှားဒုနိုင်ငံခြားရေးဝန်ကြီးရဲ့ပြောကြားချက်နဲ့ပတ်သက်ပြီးအမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရကတော့ရုရှားဟာသူ့ရဲ့ယူကရိန်းကျူးကျော်စစ်ကိုနိုင်ငံတကာဝိုင်းဝန်းပံ့ပိုးအောင်ကြိုးစားနေတာဖြစ်ပြီးပူတင်ရဲ့ဒီစီးရီမှန်းချက်ကိုဘယ်နိုင်ငံကမှမပံ့ပိုးကြဖို့တတိပေးပြောကြခဲ့တယ်ပါ။ကိုရီးယားချင်းဆက်ဒေသတည်ငြိမ်အေဂျင့်ရေးကိုလွန်လာသူတိုင်းမြောက်ကိုရီးယားနဲ့ရုရှားတို့ကြားပူးပေါင်းဆောင်ရွက်မှုတွေနှက်ဆိုင်လာနေတာကိုအထူးစိုးရိမ်နေတယ်လို့လည်းပြောပါတယ်။